ဆရာနာသိမ်းမှုကိုစန့်ကျင်ဒေါ်လာနဲ့လက်နက်ကင်အဖွဲ့တွေကိုပိတ်မှတ်ထားပြီးစစ်ကောင်စီဟာဒီလပိုင်းအတွင်လေကြောင်းတိုက်ခတ်မှုတွေတိုးမြင့်လှုံ့ဆော်လာပါတယ်။မနေ့ကချင်းအမျိုးသားတပ်ဦး CNF ရဲ့ဌာနချုပ်ကိုစစ်ကောင်စီကလေကြောင်းတုံးတိုက်ခိုက်တာဟာ CNF ရဲ့ຫນွေဦးတော်လန်ရေးအတွင်းပါဝင်ပတ်သက်မှုကြောင့်ဖြစ်တယ်လို့ CNF ဒုဥက္ကဋ္ဌကတုံ့သက်ပြောဆိုပါတယ်။ဒီလိုလေကြောင်းတိုက်ခတ်မှုတွေမြင့်တက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးသတင်းပေးပို့ချက်ကိုကိုသားညုံပြောပြပေးမှာပါရှင်
။ဒီလ10ရက်နေ့ညနေပိုင်းကအိန္ဒိယမြန်မာနယ်စပ်မှာချင်းအမျိုးသားတပ်ဦး CNF ရဲ့ဌာနချုပ်ဝီတိုရီယာစခန်းကိုဒီစစ်ကောင်စီကဂျက်တိုက်လေယာဉ်တွေနဲ့ပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခတ်မှုကြောင့်ရဲဘော်ရဲမေ9ဦးသေဆုံးပြီးတော့လူ10ဦးလောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ CNF ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာလျှံမုံစာကုံးကဒီလိုတိုက်ခိုက်တာဟာ CNF ဟာလူဦးတော်လိုင်းကြီးမှာပြည်သူနဲ့အတူရပ်တည်တိုက်ပွဲဝင်ခဲ့တာကြောင့်ဖြစ်တယ်လို့တုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့ချင်းမျိုးသားတပ်ဦးဒီပြည်သူလူထုနဲ့တသားသေးလက်တွေ့တိုက်ပွဲဝင်နေတဲ့ပုံစံမျိုးဖြစ်ဖြစ်တယ်။ဒီလူဦးတော်လိုင်းကြီးကပြည်သူတော်လိုင်းကြီးဖြစ်တယ်။ပြည်ထောင်စုမြန်မာနိုင်ငံတကွန်းလုံးဝရှိတဲ့ပြည်သူလူထုတရလုံးဝနေပြီးတော့ဆရာမဆင်းစင်းကိုစန့်ကျင်ကန့်ကွက်တဲ့တော်လိုင်းဖြစ်တယ်။ဒီတော်လိုင်းကြီးမှာကျွန်တော်တို့ CNF ကတသက်တအားနေနဲ့ပေါင်းနေတာဖြစ်ပါတယ်။သူတို့ကြောင့်သူတို့နေနဲ့ကျွန်တော်တို့ CNF ပေါင်းဖို့ကိုကြံလူလူပေါ်ပေါ်ထားပြီးတော့တိုက်ခိုက်နေတာဖြစ်တယ်ဆိုတော့ပြောချင်ပါတယ်။
ချင်းလူတို့ကိုအလားတူတိုက်ခိုက်မှုတွေမိရှို့ဖျက်ဆီးမှုတွေကြောင့်စစ်ကောင်စီဘက်မှဆန့်ကျင်လူစိတ်တွေပဲပိုပြီးတော့ကြီးမားလာစေလိမ့်မယ်လို့ဒေါက်တာလျံမုံစာခေါင်ကသတိပေးပါရယ
်ကျွန်တော်တို့ CNF ဌာနချုပ်ကလာတိုက်တယ်ကျွန်တော်တို့ထန်တလန်ကိုမိရှို့ဖျက်ဆီးတယ်လူမိရှို့ဖျက်ဆီးလို့ရင်းနဲ့လာတိုက်လို့ပြည်သူလူထုကဆုံးပေးမလားချင်းပြည်သူလူထုကလည်းဆုံးမပေးနိုင်ဘူးချင်းတမျိုးသားလူကလည်းဆုံးမပေးနိုင်ဘူးမြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုတရားလုံးကလည်းဆုံးပေးမှာမဟုတ်ဘူးဒါမျိုး online ရဲ့မတရားလို့ရက်တွေဟာပြည်သူလူထုကိုပူပြီးတော့ရင်နာစေတယ်။အဲ့ဒီကြောင့်ကျွန်တော်တို့ပူပြီးတော့အုံကြွမယ်ပူပြီးတော့အာပုံကန်မယ်တနိုင်ရန်လုံးနေနဲ့မိအောင်နဲ့ပြုတ်ကြတဲ့ဒီလက်တွေ့ပြီးတော့တိုက်ပွဲဝင်တော့မယ
်။ CNF အဖွဲ့ဟာ2015ခုနှစ်က NCAP ရဲ့စာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းမှုကို CNF ကကန့်ကွက်ခဲ့ပြီးတဲ့နောက်ပိုင်းချင်းပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။ဒီဇင်ဘာလ9ရက်နေ့ကလည်းကချင်လူလိုက်ရေးတပ်မတော် KIA ရဲ့တပ်မဟာ2ဌာနချုပ်နဲ့တပ်မဟာ9ရဲ့တပ်ရင်းစခန်းနှစ်ခုကိုလည်းစစ်ကောင်စီဘက်ကပုံကျဲတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ23ရက်နေ့ကကချင်ပြည်နယ်ဖားကန့်မြို့နယ်က KIA တပ်မဟာ9နယ်မြေအနှံ့ပါမှာစစ်ကောင်စီတပ်ကပုံကျဲတိုက်ခိုက်ခဲ့တယ်လို့ပဲဒီဇင်ဘာလ9ရက်နေ့မှာလည်းရှမ်းပြည်နယ်ပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသနန်းဆန်းမြို့နယ်ကုန်းတာရွာအနီးက TNL တောင်းပလောင်တပ်စခန်းကိုရဟရင်နဲ့စစ်သည်တွေကိုပို့ဆောင်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်။အမှန်အဖြစ်တော့နှစ်ဖက်တိုက်ပွဲတွေတည်းမှာစစ်ကောင်စီတပ်တွေနှိမ်ပါနေချိန်မှာစစ်ကောင်စီတပ်ကနေပြီးတော့လေကြောင်းကနေပြီးတော့စစ်ကူပေးတိုက်ခိုက်တာမျိုးတွေရှိပေမဲ့ဒီလပိုင်းအဖြစ်ပျက်တွေကတော့လက်နက်ကင်တပ်ဖွဲ့တွေရဲ့ခြေစက်စခန်းတွေကိုပိတ်မှတ်ထားတိုက်ခိုက်လာတာပါဒီလိုတိုက်ခိုက်တဲ့ပုံမှာတော့စစ်ကောင်စီတပ်ဟာမြေပြင်စိုးမိုးမှုအားနည်းလာတာမြေပြင်တပ်တွေမှာအင်အားအကန့်အသတ်ရှိလာတာတွေကြောင့်လို့လေလာသူတချို့ကသုံးသပ်ပါတယ်နိုင်ငံရေးသုံးသပ်သူဦးတန်းစုနိုင်ကတော့လေကြောင်းကနေပြီးတော့အခုလိုထိုးစစ်ဆင်လာတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်အခုလိုပြောပါတယ
်တပ်ဖွဲ့ကညဉ့်ညံ့ရေးအလံတောင်းတပည့်ကစီးရပြားပြီးအဲ့ဒီမဟာပြူဟာကိုကျင့်သုံးနေတာအဲ့ဒီမဟာပြူဟာကိုကျင့်သုံးခြင်းရဲ့အကြောင်းကတပီလုံးကျပြန့်နေရေကောက်ပွဲကြီးတည်းကကျင့်ပပြီးဆိုရင်သူ့ရဲ့နိုင်ငံကြီးမဟာပြူဟာအောက်မှာဒါလည်းလုပ်တာပါအဲ့ဒီခါကျတော့အရင်လိုစစ်ပွဲတစ်ပွဲချင်းအင်းကိုဆုံးဖြတ်ပေးနိုင်ဖို့အတွက်သူကလေကြောင်းအင်အားကိုတုံ့နာပေးတော့အခုကတော့သူနဲ့ဆရာဆဲသူရနိုင်တဲ့အင်အားစုကိုဆရာဆဲတယ်ဒီမှာအပြင်းခိုင်မှမဟုတ်ရအဲ့ဒီလိုမဟုတ်ဘဲနဲ့ပြန်မာနေတဲ့အင်အားစုတွေဆိုလို့ရှိရင်လည်းအဲ့ဒီအင်အားစုတွေရဲ့အရေးကြီးတဲ့ဌာနချုပ်စစ်နေရာတွေကိုတိုက်ခိုက်တာဒီလိုမျိုးကျင်းပနေမှုဆိုရည်ရွယ်ချက်နဲ့လုပ်နေတာဖြစ်တဲ့အတွက်အဲ့လိုဖြစ်နေတာ
နောက်တစ်ချက်အနေနဲ့2023ခုနှစ်မှာဘက်အသီးသီးကနိုင်ငံရေးစီးနီးပြူဟာတွေပြောင်းလဲလာတဲ့အတွက်စစ်ကောင်စီဘက်ကလည်းပြောင်းလဲလာတာဖြစ်နိုင်တဲ့အကြောင်းသူကပြောပါတယ်ဒီလိုတိုက်ခိုက်မှုကြောင့်ဖြစ်ပေါ်လာနေတဲ့အကျိုးဆက်နဲ့ပတ်သက်လို့သူကခုလိုပြောပါတယ
်အဲ့ဒီအင်အားစုတွေကတော့ကျွန်တော်ထင်တာသုံးပြန်လက်စားချေမှုတွေအန်ယူဂျီနဲ့ပူးပေါင်းဆောင်ရွက်မှုတွေပြီးပြီးတော့အားကောင်းလာလိမ့်မယ်ပြီးပြီးတော့နီးကပ်ထိစပ်လာလိမ့်မယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်လောလောဆယ်မှာတော့ KN KNU ကချင် KIA KND KNPP စတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးတော့လေကြောင်းတိုက်ခိုက်မှုတွေလည်းနေ့စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ